စင်ကိုနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုရှေ့လာမဲ့သတင်းပတ်တွေကစပြီးတော့ဖြေလျှော့ပေးသွားမှာဖြစ်တယ်လို့အာနာမိုင်းတွေကဒီနေ့မှပြောလိုက်ပါတယ်။နိုင်ငံသားကနေလာအလုပ်လုပ်ကြတဲ့သူတွေကြားမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့ကြိုးပမ်းတဲ့အနေနဲ့အချို့စီးပွားရေးလုပ်ငန်းတွေကိုမေလ12ရက်နေ့ကစပြီးတော့ပြန်ဖွင့်သွားမှာဖြစ်ပါတယ်။အိမ်ထဲမှာအိမ်နေမှာအခြေဆိုင်ပြီးလုပ်တဲ့စီးပွားရေးလုပ်ငန်းတွေ၊စားသောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းတွေ၊လက်လီဆိုင်တွေ၊အဝတ်လျှော်ဆိုင်တွေ၊ဒိဋ္ဌိဆန်အစာရောင်းတဲ့ဆိုင်တွေနဲ့သပိုင်းညက်ဆိုင်တွေလည်းပါဝင်ပါတယ်။ဒါပြင်တချို့ကျောင်းသားတွေလည်းမေလ19ရက်နေ့ကစပြီးတော့ကျောင်းပြန်တက်မှာဖြစ်ပြီးတော့ပြန်တက်တဲ့အခါမှာတော့လူအနည်းငယ်နဲ့အုပ်စုလေးတွေဖွဲ့ပြီးတက်ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စင်ကာပူမှာပြီးခဲ့တဲ့မတ်လကစပြီးလူတွေကိုနှစ်လကြာအပြင်မထွက်ပဲနေဖို့အမိန့်ထုတ်ခဲ့တာဖြစ်ပြီးတော့ရုံးနေတဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားခဲ့တာကြောင့်စင်ကာပူဟာ55နှစ်အတွင်းမှာအဆိုးအဝါဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပါတယ်။စင်ကာပူမှာဒီကနေ့ဗိုင်းရပ်စ်ကူးစက်ခံသူ448ယောက်ရှိပြီးတော့ဒါဟာနှစ်ပတ်အတွင်းနေ့စဉ်ကူးစက်မှုနှုန်းအနည်းဆုံးလည်းဖြစ်ပါတယ်။အများစုကအဆောင်တွေမှာနေကြတဲ့နိုင်ငံသားကအလုပ်လာလုပ်ကြတဲ့သူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်စင်ကာပူမှာယောဂကူးစက်ခံရသူစုစုပေါင်း18500ကျော်နဲ့တည်ဆုံးသူ16ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။